ကချင်မဟာမိတ်အဖွဲ့ကနေပြီးတော့ဒီပြည်တွင်းမှာရှိတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုအိတ်ဖွင့်ပေးစာပို့ရပေါ့နော်။နောက်ဆုံးဒီအိတ်ဖွင့်ပေးစာမှာ CRPH ရဲ့ရည်တည်ချက်ကိုကချင်မဟာမိတ်အဖွဲ့အနေနဲ့ထောက်ခံကြောင်းကြေညာချက်ထဲမှာတွေ့ရပါတယ်။အဲ့တော့ကချင်မဟာမိတ်အဖွဲ့အနေနဲ့ CRPH နဲ့ဟာဘယ်လိုပူးပေါင်းဆောင်ရွက်နိုင်ဖို့ရှိလဲရှင်။
ဟုတ်ကဲ့ကျွန်တော်ကလမ်းနီးပေါင်းစုံနဲ့ပါဝင်ဆောင်ရွက်လုပ်ရပါတယ်ခင်ဗျာ။ကျွန်တော်တို့ကချင်အမျိုးသားအနေဖြင့်တပေါင်းတဲ့ဒီ CRPH နဲ့လုပ်ဆောင်လာဖို့အစီအစဉ်တွေရောကျွန်တော်တို့အခုဆက်သွယ်မှုလမ်းကြောင်းတွေဖွင့်ထားတာပေါ့။ဒါပေမဲ့အဓိကဒီကချင် Alliance အနေဖြင့်ကတော့ကျွန်တော်တို့ပြည်ပမှအင်အားစုအနေဖြင့်ယက်တည်နေရဆိုတော့ CRPH ရဲ့ပြည်ပရေးရာနဲ့ပတ်သက်ပြီးမှအကြံပြုမှုပါဝင်ပြီးမှကျွန်တော်တို့ကူညီထောက်ပံ့လို့ရတဲ့အခြေအနေတွေမှာကျွန်တော်ပါဝင်ဖို့ဆက်သွယ်မှုရှိပါတယ်ခင်ဗျ
CRPH ကဒီလွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကလည်း2008ဖွဲ့စည်းပုံအရရွေးကောက်ပွဲနဲ့သူတို့ကလွတ်တော်ကိုယ်စားလှယ်တွေဖြစ်လာတယ်တစ်ဖက်မှာလည်း2008ဖွဲ့စည်းပုံအခြေခံကိုဥပဒေကိုလည်းဖျက်သိမ်းရမယ်ဆိုတဲ့အနေအထားမျိုးရှိနေတဲ့ခါကျတော့သူတို့ယက်တည်ရတဲ့အခြေအနေအခက်အခဲကိုဘယ်လိုမြင်လဲရှင်
ဒီ2008ဖွဲ့စည်းပုံ2008 constitution နဲ့ပတ်သက်ပြီးမှ CRPH ရဲ့ legitimacy ပေါ့နော်ဒီ2020ရွေးကောက်ပွဲကနေဆင်းသက်လာတယ်ဆိုတာကျွန်တော်ရေဘူးရအဖြစ်လက်ခံနိုင်ပါတယ်ဒါပေမဲ့အခုလက်ရှိပဂတိအခြေအနေကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကိုလက်နဲ့ရေးမှခြေနဲ့ဖျက်လိုက်ပြီးဆိုတော့အခုကျွန်တော်တိုင်းရင်းသားတွေအကုန်လုံးလိုလားတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ဖက်ဒရယ်နဲ့ kait ညီတဲ့အခင်အကျင်းရလာတဲ့အချိန်လို့ကျွန်တော်ယူဆတယ်အဲကြောင့်အခုဒီ CRPH ကနေပြီးတော့ဒီ constitution အသစ်ရေးဆွဲလာတဲ့အချိန်မှာရောဖက်ဒရယ်တကယ်စစ်မှန်တဲ့ဖက်ဒရယ်ကျွန်တော်ပင်လုံကတိကဝတ်နဲ့ဟတ်ဆက်ပြီးမှပင်လုံကဒီဒီစိတ်ဓာတ်ကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပေါ့နော်အဲနှစ်ခုကနေပြီးတော့ကျွန်တော်က CRPH ကရောဖွင့်ဟလာတယ်ဆိုတော့ဖြတ်သိမ်းရေးနဲ့ Constitution Federal Constitution အသစ်ရေးဆွဲရေးအတွက်ဖွင့်ဟလာဆိုတော့ကျွန်တော်ကကြိုဆိုရမှာဖြစ်ပါတယ်ခင်ဗျ။
အဲ့တော့ CRPH ကိုဟိုကချင်အဖွဲ့အစည်းတွေပေါ့နော်အထူးသဖြင့် KIO လို့ကချင်လက်နက်ကိုင်အဖွဲ့အစည်းတွေနောက်အခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဟိုထောက်ခံမှုအပိုင်းကိုဘယ်လိုတွေ့ရလဲရှင်။
ရေဘူးရအားဖြင့်ကတော့ဒီ Federal Principle နဲ့ပတ်သက်ပြီးမှာ Federal မှုနဲ့အခု CRPH ရဲ့ယက်တီချက်ကိုကတော့ထောက်ခံမှုကတော့ကျွန်တော်ကြားနေရပါခင်ဗျအများပိုင်းပေါ့နော်ကျွန်တော် KIO ပဲမဟုတ်ကချင်အမျိုးသားအတိုက်အဝန်းအများပိုင်းကတော့လက်ခံကြပါခင်ဗျ
အဲ့တော့ CRPH ကအခုယာယီအစိုးရလည်းဖွဲ့မယ်ယာယီအစိုးရအားကောင်းလာဖို့ကြတော့ဥမာကချင်မဟာမိတ်အဖွဲ့လို့ပြည်ပမှာရှိတဲ့အဖွဲ့တွေနောက်ပြီးတော့အထူးသဖြင့်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ကြတော့ဘလို့အားကောင်းသူတို့ဘလို့ပံ့ပိုးပေးနိုင်တဲ့အနေအထားရှိနေရှင်
ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးရေးနဲ့ပတ်သက်မှာရောပေါ့နော်အခုကျွန်တော်တို့ကနေပြီးတော့တီးတန့်ကနေအမေရိကန်ပြည်ထောင်စုအစိုးရနဲ့ရောပုံမှန်ဆက်ဆံရေးရှိတယ်ရှိတော့သူတို့ကလည်းလိုလားတာတကယ်ညွန်ပေါင်းအစိုးရဆိုတဲ့ဟာမှာအကုန်လုံးပါဝင်ရေးမှုကသူတို့အလေးထားကြပါတယ်ဒီပါဝင်ရေးမှုကကျွန်တော်တို့ပါဝင်လာပြီးဆိုရင် CRPH ရဲ့အတွက်ဖြစ်ဖြစ်ဒီ coalition government ပေါ့နော်အခုအစ်ပေါ်ပေါက်လာမယ့်အစိုးရအတွက်ရောအင်အားစုတစ်ခုဖြစ်ပါလိမ့်မယ်နိုင်ငံတကာရဲ့လည်းလိုက်လဲကြိုဆိုတဲ့အင်အားစုအစိုးရအတွက်ဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ရတယ်နောက်တစ်ခုကတော့ဒါပေမဲ့ကျွန်တော်တို့ကချင်မျိုးသားတွေအတွက်ကတော့အရေးကြီးတာကတော့တကယ်ဒီ Federal Guarantee ပေါ့နော်ဒီကျွန်တော်တို့အတွက်အာမခံနိုင်တဲ့စစ်မှန်တဲ့ Federal ကိုအာမခံနိုင်တဲ့အဆင့်ကတော့ကျွန်တော်တို့ CRPH ကနေပြီးတော့ပြသရပါဖြစ်ပါတယ်ခင်ဗျာ
အခုဆိုရင်ဒီမြန်မာနိုင်ငံမှာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့ဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းနေတဲ့နေရာမှာတနင်္လာနေ့ရဆိုရင်ပေါ့နော်မြကြီးနားမှာသူတို့ပစ်ခတ်တဲ့အတွက်တိတ်ဆုံးမှုတွေရှိခဲ့ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လေ KIO KIA အဖွဲ့ကနေပြီးတော့ပေါ့နော်သူတို့အနေနဲ့ဒီလိုပြည်သူတွေကိုတက်ဖြတ်မယ်ဆိုလို့ရှိရင်တော့နီလန်တစ်ခုနဲ့ပါဝင်လာနိုင်တဲ့အခြေအနေရှိတယ်ဆိုပြီးတော့ဒီထုတ်ပြန်ကြေညာတာတွေလည်းရှိပါတယ်ဆိုတော့ဟို KIO ဘက်ကကောဘလို့သူတို့တုံ့ပြန်ဆောင်ရွက်နိုင်မယ့်အနေအထားရှိလဲရှင်
KIA အဖွဲ့စည်းကနေကျွန်တော်တာဝန်ခံပြောဆိုမှုကတော့လုပ်လို့မရဘူးเนาะဒါပေမဲ့ကျွန်တော်ကဒိုးလို့ဒိုးတော့ကြားရတာကတော့အစီအရေးလှုပ်ရှားမှုကတော့ရှိနေစမြဲပါပဲအခုတည်တဲ့အတိုင်းပဲဒီချမ်းပီမြောက်ပိုင်းကချင်ပြည်နယ်အခြေတောင်ပိုင်းဘက်ပါကတော့အစီအရေးတင်းမာမှုနဲ့လှုပ်ရှားမှုရှိနေတယ်။နောက် ကဲယူကနေပြီးတော့လက်နက်ကင်လဲဆိုတော့တကယ်တုံ့ပြန်မှုဆိုတာလည်းကိုကစဉ်းစားလို့ရတာပေါ့အဓိကဘယ်လိုမျိုးတုံ့ပြန်လာမလဲဆိုတာကနီလန်ပေါင်းစုံရှိတဲ့အထက်မှာလက်နက်အဲကင်နဲ့နီလာနေရောမပါဘူးတော့ပြောလို့ခဲ့မယ်လို့ထင်ပါတယ်ခင်ဗျာ
အဲ့ဒါဆိုလို့ရှိရင်တစ်ဖက်မှာကျတော့ဒီ KPI နဲ့မှာဆိုလို့ရှိရင်ပေါ့နော်ဟိုမှာ DKBA တို့ကနေပြီးတော့သူတို့ KPI တို့ပြည်သူတွေဒီဆ ਿਆ နာသိမ်းမှုဆန့်ကျင်ဆန္ဒပြတာလမ်းမတွေထွက်ပြီးဆန္ဒပြတာတွေကိုသူတို့ဟိုလိုက်ပြီးတော့ပေါ့နော်ကာကွယ်စောင့်ရှောက်ပေးတယ်ပေါ့နော်သူတို့ဒီတက်တွေနဲ့အဲဆိုတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ကချင်ပြည်နယ်မှာကဥမာခုကချင်တိုင်းရင်းသားတွေဒီဆ ਿਆ နာသိမ်းတာကိုသူတို့ဆန့်ကျင်တာကိုဥမာ KIA လိုတက်တွေကနေပြီးတော့ကချင်ပြည်နယ်မှာလိုပေါ့နော်သူတို့ထွက်ပြီးတော့အဲ့လိုဝန်းရံပေးနိုင်တဲ့အနေအထားရောဘယ်လိုရှိ
မရှိပါဘူးခင်ဗျမရှိပါဘူးခင်ဗျ NCA မထိုးထားဘူး NCA တို့မဟုတ်အရင်ကငြိမ်းချမ်းရေးကာလမှာဆိုရင်အာ KIA တို့ဆိုရင်ကျွန်တော်ဒီမစ်ဂျနာမနှောကွင်းမှာအထိအာလက်နက်ကင်မှာဝင်လို့ရတယ်ဒါပေမဲ့ဒီလိုမျိုးငြိမ်းချမ်းရေးစာချုပ်NCA မထိုးထားဘူးဆိုတော့ဒီမျိုးဘက်ကိုလက်နက်ကင်မှာရောက်လာတဲ့နေကိုအာဒီစစ်ပွဲဖြစ်လာမှာပဲအစိုးရရတာကတော့တချို့ပြောကြတာပေါ့ကျွန်တော်ဒီ KIA ကနေပြီးတော့ဘာလို့မျိုးမဝင်လာလဲဆိုတာမျိုးဝင်လာတဲ့အချိန်မှာဒီကျွန်တော်ရဲ့နိုင်ငံရေးအခွင့်အရေးအခုရဲ့ဆန္ဒပြမှုအခွင့်အရေးเนี่ยအကုန်လုံးပြောင်းလဲပါလိမ့်မယ်အဲပြောင်းလဲမှုအထိကတော့အာခေါင်းဆောင်တွေကလည်းဒီစိုးရိမ်မှုရှင်ရှိကြမှာပေါ့နော်အဲ့လိုမဖြစ်အောင်မလို့အလွန်အကျွံမဖြစ်အောင်ထိခိုက်နစ်နာမှုတွေကိုအာစဉ်းစားပြီးမှပဲပါဝင်တဲ့မပါဝင်တဲ့နေအကုန်လုံးအခုဆုံးဖြတ်ချက်တွေလုပ်နေကြတာပေါ့ဗျာ